ကမ္ဘာကယောဂအဖြစ်နဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်လိုက်တဲ့ COVID-19 ယောဂမြန်မာနိုင်ငံမှာတော့ကူးစက်သူတဦးတယောက်မှမရှိပဲလက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်နေတယ်လို့စောင့်ကြည့်နေတဲ့တန်ရလူနာက11ဦးအထိပဲရှိပါတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူကပြောဆိုလိုက်ပါတယ်ဒါပေမဲ့လို့တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းသေဆုံးသူပေါင်း 9,000 ကျော်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှာကူးစက်ပြန့်ပွားသူပေါင်းက300,000ဝန်းကျင်အထိရှိသွားပြီဖြစ်ပါတယ်ဒါကြောင့်တရုတ်နဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ထိတ်လန့်မှုတွေနဲ့စိုးရိမ်တကြီးစံပါဝင်အခြေခံစားနပ်ရိက္ခာအလူအယက်စုဆောင်းမှုတွေအပေါ်မှာပြည်သူတွေအစိုးရမကြီးကြဖို့ကိုလည်းမြန်မာနိုင်ငံစံတပါအသင်းချုပ်ကသတိပေးပါတယ်။စုစည်းတင်ပြထားတာနားဆင်ပါရှင်။တရုတ်နိုင်ငံဝူဟန်ကနေတဆင့်ကမ္ဘာတဝန်းမှာကူးစက်ပြန့်နှံ့ခဲ့လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေကမ္ဘာလုံးဆိုင်ရာကျန်းမာရေးအခြေအနေအဖြစ်ကမ္ဘာကယောဂအဖြစ်နဲ့သတ်မှတ်လိုက်တဲ့ဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းပတ်အထူးဆိုရင်ကမ္ဘာတဝန်းသေဆုံးသူပေါင်းက 9,300 ကျော်နဲ့ကမ္ဘာတဝန်းနိုင်ငံအသီးသီးမှာကူးစက်ပြန့်ပွားသူပေါင်းက 300,000 ကျော်ဝန်းကျင်အထိကိုရှိသွားပြီဖြစ်ပါတယ်။တရုတ်နဲ့အိန္ဒိယမြန်မာနိုင်ငံမှာတော့ COVID-19 ကူးစက်ခံရမှုတဦးတယောက်မှမရှိသေးဘူးလို့တရားဝင်ထုတ်ပြန်ထားပြီးလက်ရှိမှာတော့ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းပါဝင်နိုင်ငံတော်ဝန်ကဆေးရုံနေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစောင့်ကြည့်မှုလူနာကတော့11ဦးထိရှိနေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမတ်လ13ရက်နေ့ညကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့စနေညနေပိုင်းအထိနောက်ဆုံးအတည်ပြုလူနာစာရင်းကိုတော့ကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုအခုလိုအတည်ပြုပြောဆိုပါတယ်
။စောင့်ကြည့်နေတာဖြစ်တော်ရေဖြစ်ပါတယ်။ဒီနေ့လည်းရှိရတယ်။အခြေခံနဲ့ပြည်ရဲ့အခြေခံဒီထဲတော့စောင့်နေတာ။ဟာလာဒီမှာကျွန်တော်တို့ချုပ်ချုပ်ပြီးဒီမှာတဲ့မှာဖြစ်လို့မှာပေါ့နော်။
နောက်တရုတ်နိုင်ငံဝူဟန်မှာပညာသင်ကြားနေတဲ့ကျောင်းသားတွေကိုပြန်ခေါ်တဲ့ခီးစဉ်မှာကြံခဲ့ပြီးတော့အိန္ဒိယအစိုးရရဲ့အစီအစဉ်နဲ့ပြန်ခေါ်လာပြီးနယူးဒေလီမှာစောင့်ကြည့်ကာလ14ရက်ကြာနေခဲ့တဲ့မြန်မာကျောင်းသူတဦးနဲ့ကျောင်းသားတဦးပေါင်း2ဦးလည်းယောဂါကင်းရှင်းတဲ့အတွက်ဒီကနေ့မတ်လ14ရက်နေ့မနက်ပိုင်းမှာတော့မြန်မာနိုင်ငံကိုနယူးဒေလီကနေပြန်ရောက်လာပြီးလို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီအခြေအနေပေါ်မှာဒေါက်တာခင်ခင်ကြီးက
ဟ
ုတ်ကဲ့ဆရာမနောက်ဆုံးအနေနဲ့ပါဆရာမအခုဒီလေရင်တွေကနေပြီးတော့တစ်ဆင့်ဝင်လာတဲ့ဒီခီးတွေတွေရှိကရောဆရာမတို့ကျမ်းမာရေးစစ်ဆေးမှုတွေဘာများလှုပ်ဆောင်ပါလဲရှင်
ဒါကတော့ဒီကိစ္စမှာကိုပေါင်းပါတယ်နှစ်နေရာမှာကျွန်တော်တို့ပေါင်းပါတယ်ဟိုမလျှောက်တန်းမှာတခါတာမစံလာနဲ့ပြည့်ထုတ်တဲ့အပြင်ကျွန်တော်တို့အောက်ရောက်လို့ရှိရင်ဒီကျောက်ရဲ့တောင်ကိုတာမစံလာနဲ့ထပ်ပြီးတော့လုပ်ပါရယ်ဒါမျိုးတွေလည်းတင်းရစ်ရလုပ်ပါရယ်ဒီလိုချင်းကတတိယတတိယလိမ့်စာကြီးတဲ့ခိုးရိုက်စာကြီးဒီကိစ္စကကျွန်တော်တို့ဖြစ်ပြီးပါတာမကံကဖြစ်နေရှိရှိပါလားအဲ့ဒါမျိုးတွေလည်းကျွန်တော်တို့ဒါဆောင်ရွက်နေပါတယ်ဒီလက်ရှိမှာတော့ရောဂါဖြစ်ပေါ်မှုများတဲ့နေရာပေါ့မျိုးဆက်တန်းကြီးလာတဲ့ဒီလိုတော့အထူးကြိုးပြုကြရတယ်နော်ဒါကတော့ကော်လံဒီ
တရုတ်နဲ့နယ်နိမိတ်ချင်းမှာထိစပ်နေတဲ့မြန်မာနိုင်ငံတွင်းမှာအခုချိန်ထိတဦးတယောက်မှတရားဝင်ကူးစက်ခံရတယ်လို့အစိုးရကတရားဝင်သတင်းမထုတ်ပြန်ထားပေမဲ့လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကစိုးရိမ်နေပြီးသတင်းမားတွေကောလာဟာလတွေလည်းထွက်နေကြကြောင်းပို့ပြီးတော့ထိတ်လန့်နေကြတာပါဒါကြောင့်စံပါဝင်အခြေခံစားနပ်ရိက္ခာတွေကိုမြန်မာပြည်သူတွေစိုးရိမ်တကြီးဝယ်ယူစုဆောင်းနေကြတာနဲ့ပတ်သက်ပြီးအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေဘက်ကအစိုးရမကြည့်ကြဘူးလူထုကိုပန်ကြားနေပါတယ်မြန်မာနိုင်ငံစံတဘာအသင်းချုပ်ရဲ့ဗဟိုလုံးမှုဆောင်တဦးဖြစ်တဲ့ဒေါက်တာဆိုးထွန်းက
လက်ရှိကျွန်တော်တို့လူတွေစိုးရိမ်နေလို့ပေါ့ကျွန်တော်တို့တိုင်းကတော့စားနပ်ရိက္ခာတက်ဖို့တော့သိနေရှိပေါ့နော်အဲဒါကျွန်တော်တို့ကကုပီယာပြည်တွင်းရောဝါဒီတွေအထက်ကမစီထွက်တာလေဟောဆန်နဲ့ပတ်သက်ရင်ကျွန်တော်နှစ်ပြည့်နှစ်တိုင်းတိုင်းနှစ်ပန်းကျော်လုံးတိုင်းပြီးတော့ဒီတော့ဒီစိုးပို့နေတာရှိရတယ်ဟောဒီပို့စီမှာပို့ဆန်နေပိုင်းမှာရှိပါတယ်ဟိုကျွန်တော်တို့စံဘာနဲ့ပတ်သက်ရင်တော့လူတွေစိုးရိမ်လို့ကိုယ်ညီမကမရှိဘူးလို့ပြောကြတာပါနော
်။ကြာဒါမဲ့လူတွေကလည်းဘာပဲပြောပြောတခုခုဆိုလို့ရှိရင်အဲ့လိုမျိုးဒီစိုးရင်တကြီးနဲ့ဆန်စုတာစီစုတာအဲ့လိုမျိုးတွေလည်းရှိတဲ့ခါကျတော့ဒီလိုမျိုးအချိန်မှာဒီလိုဈေးကစားတာတို့ဘာလို့မဖြစ်နိုင်အောင်လို့ဒီအစိုးရဘက်နဲ့ဆရာတို့ဒီတာဝန်ရှိတဲ့သူတွေပေါ့နော်ဒီအကုံသိန်းများအဖွဲ့ဘက်ကရောဘာတွေများဆောင်ရွက်တာရှိပါလဲရှင
်။ဒီဝါရေးနဲ့ဒီတိုင်းရောင်းဝင်ခဏနဲ့ကျွန်တော်တို့ကဟိုပြည်သူပြည်သူတော်ကိုရှိတယ်ပေါ့နော်။ဒီလိုစံဒီကတော့တက်စရာတော့မရှိပါဘူးဗျာ။ဟိုကျွန်တော်တို့ဒီကတော့ဒီစံသက်တွေလုံးဝရှင်းနေတဲ့ဘက်မှာလည်းစံလုံးဟောက်ရှိတော့နော်ဒါလို့စံလေးတက်မယ်လို့ပြောရင်ကျွန်တော်တို့အနေနဲ့ကစံလေးမတက်အောင်တော့ဒုတိယရောင်းချသွားဖို့ရှိပါ
ခုလက်ရှိမှာတော့ဒီ COVID-19 ရဲ့ဒီကရက်ကအာရှနိုင်ငံတွေရောဒီကမ္ဘာတဝန်းမှာရောဗောနော်ဒီအများကြီးထိခိုက်မှုတွေဖြစ်တဲ့အထူးသဖြင့်ဒီကုန်သွယ်စည်းဝါးကိစ္စတွေမှာဒီလိုဈေးနှုန်းအတက်ကျတွေကတော်တော်လေးဖြစ်တာတွေနောက်စတော့ဆရာဈေးတွေလည်းကျတာတွေလည်းရှိတော့လက်ရှိမြန်မာနိုင်ငံမှာရောဆရာတို့လိုမျိုးဒီလိုလုပ်ငန်းရှင်တွေဒီနေဘယ်လိုများဟိုထိခိုက်မှုတက်ရောက်မှုရှိပါလဲဆရာ
တော့လေဒါလည်းတက်ရောက်မှုဖြစ်နေရတော့ဆရာဆယ်ကျိုးလုပ်ငန်းနော်ကျေကျေလုပ်ငန်းတွေရှိတော့ကျွန်တော်ဆက်ဝင်ကြည့်ပိတ်တဲ့အားမျိုးတော့ရှိတယ်နော်။ဒါတကွာခီးသွားတဲ့လုပ်ငန်းတွေတော့ထိခိုက်မှုရှိနေတာတွေ့တယ်နော်။ဒါနဲ့ပတ်သက်တော့လည်းပြီးခဲ့တဲ့ရက်မှာတော့သွားအဖွဲ့အရတော့ဒါသူကိုပေါ်ပြီးရက်ဖွဲ့ပြီးတာတွေ့တယ်။နောက်ဘန်တော့တော့သူဆော့ချနေတာလုပ်တယ်ပေါ့နော်။ကျွန်တော်တို့ကပို့လို့ရတော့လေဒီကျွန်တော်ကပြုံးနိုင်တယ်ဆက်ဆက်နေတယ်လို့ကျွန်တော်တို့ပြုံးနိုင်တယ်အနေပုံမရှိမရတဲ့ပြဿနာတွေချိုးလို့ရှိတယ်။ဒါတော့ဒီတင်ပြင်ဆင်တဲ့အပိုင်းကိုလုပ်နေတာပေါ့။
လက်ရှိမြန်မာနိုင်ငံမှာတော့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီတရက်ကိုတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်းဦးဆောင်ဖွဲ့စည်းလိုက်ပြီးအစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်နေကြပါတယ်လို့အစိုးရကသတင်းစာရှင်းလင်းပွဲလုပ်ပြီးလူထုကိုအသိပေးနေပေမဲ့လို့အများပြည်သူလူထုအကြားမှာတော့စိုးရိမ်မှုတွေကမြင့်တက်နေစေဖြစ်ပါတယ်ရှင်။